American ပြည်ထောင်စုအပါအဝင် Internet ဆက်သွယ်မှုကောင်းတဲ့နိုင်ငံတွေမှာ TV ပုံမှန်မကြည့်ဘူးလို့ပြောကြတဲ့သူတွေအများအပြားရှိပါတယ်။ဆယ်ကျော်သက်ကနေအသက်30အောက်လူငယ်တွေကိုဖျော်ဖြေအတွက်ပါကြည့်တယ်လို့မေးရင် YouTube လို website တွေသွားပြီးတော့ online video တွေကြည့်ကြတယ်လို့တော်တော်များများကပြောကြပါတယ်။ YouTube ကိုတော့ကိုယ်ပိုင်ရိုက်ကူးတီးဖြတ်တဲ့ဗီဒီယိုတွေကိုတင်ပြလို့ရတဲ့ online ရုပ်သံလွှဲ website လို့ပြောရင်မမှားနိုင်ပါဘူး။အဲ့ဒီအထက်မှာ game နဲ့ဆိုင်တဲ့ဖျော်ဖြေရေးဗီဒီယိုတွေကိုကြည့်ကြတဲ့သူတွေကနေ့စဉ်သန့်တဲ့ချီရှိပါတယ်။ game ကစားသူ gamer တွေအတွက်သီးသန့်ဖန်တီးထားတဲ့ Twitch ဆိုတဲ့ website ဆိုရင်နေ့တိုင်းသူတို့ website ကိုသုံးနေကြသူပေါင်းက10သန်းနီးပါးရှိတယ်လို့ပြောပါတယ်။ Twitch ဆိုတာကတော့ online ဈေးကွက်ကြီးအဖြစ်ဖန်တီးထားတဲ့ Amazon website ရဲ့အပိုင်းဖြစ်ပါတယ်။YouTube website ဆိုရင်လေသူ့ရဲ့ website ကိုအသုံးပြုတဲ့သူကတန်းတစ်ထောင်ကျော်မှသုံးပုံတစ်ပုံက online ပေါ်မှာအမြဲရှိနေကြတဲ့သူတွေဖြစ်တယ်လို့ပြောပါရယ်။အဲ့ဒီလို game နဲ့ပတ်သက်တဲ့အကြောင်းအရာတွေဇလန်းတိုတွေကို online ပေါ်မှာပြသနေတဲ့အထက်မှာ UK အခြေစိုက် Yorks ကဆိုတဲ့ online video ဖန်တီးတဲ့အုပ်စုလည်းပါပါရယ်။ game ဝါသနာအိုးတွေစုဖွဲ့ထားတဲ့ Yorks ကအဖွဲ့ဝင်တွေရဲ့ဇလန်းတိုတွေကို YouTube ပေါ်မှာ channel ပေါင်း20ကျော်ကနေပြသနေပါရယ်။သူတို့ YouTube channel တွေကိုကြည့်ရဖို့မှတ်ပုံတင်ထားတဲ့သူကတန်း20ကျော်ရှိပြီးတော့သူတို့ဗီဒီယိုတွေကိုကြည့်ကြတဲ့အချိန်ပေါင်းကလည်းတန်းထောင်ကျော်သွားပါပြီ
We create humorous content it's entertainment driven it's narrative based creations in games
ကျွန်တော်တို့ကဟာတာအမြင်နဲ့ဖန်တီးမှုတွေကိုလှုပ်ထားတာပါဖျော်ဖြေကိုအခြေခံပြီးတော့ game ဇာတ်လမ်းတွေဆင်ထားပါတယ် game တွေကိုကျွန်တော်တို့ပြောပြခြင်းနဲ့ဇာတ်လမ်းတွေဖြစ်ပြောင်းပြီးတော့နောက်ခံတန်တွေထည့်ပြီးတော့တင်ပြထားပါတယ်အဲ့လိုမျိုးက TV ပေါ်မှာဆိုရင်လှုပ်လို့မရပါဘူးTV မှာဆိုရင်အစင်းစင်ထောက်ခံမှုတွေလိုမယ်။ဘယ်နည်းပေးချင်းလွှင့်မလဲဆိုတဲ့အစီအစဉ်တွေလုပ်ရမယ်။တခါလေကျွန်တော်တို့စီမှာပြစရာဇလန်းမရှိတာမျိုးဖြစ်ချင်းဖြစ်ပါတယ်။ကျွန်တော်တို့ကလက်ရှိဖြစ်နေတဲ့အကြောင်းတွေပေါ်အခြေခံပြီးတော့ရေစရာဇလန်းတွေချက်ချင်းဖန်တီးနိုင်ပါတယ်။အခုခေတ်လူငယ်တွေကအဲ့ဒါမျိုးကိုမှစိတ်ဝင်တစားကြည့်ကြတာပါ
။ Tops ဆိုတဲ့နာမည်နဲ့ Yorks Girls YouTube Channel မှာဗီဒီယိုတွေကိုတင်နေတဲ့ Mark Tarpin ဖြစ်ပါတယ်။သူ့ကိုယ်ပိုင် Tops Yorks Girls Channel ကိုကြည့်ဖို့အတွက်မှတ်ပုံတင်ထားတဲ့သူကလည်း3သိန်းကျော်ရှိနေပြီးတော့သူ့ရဲ့ဗီဒီယိုတွေကိုကြည့်ကြတဲ့အချိန်ပေါင်းကလည်း26သိန်းကျော်သွားပါပြီ။ Mark နဲ့သူ့ရဲ့ Yorks Girls အဖွဲ့ဝင်တွေကနာမည်ကြီး online video game တွေကိုသူတို့စိတ်ကြိုက်ဇာတ်လမ်းတွေပြန်ဆင်းနောက်ခံအတန်းတွေထည့်ပြီးတော့ Yorks Girls ရဲ့ YouTube Channel တွေပေါ်မှာပြကြတာပါ။တိုးတက်နေတဲ့နည်းပညာတွေကသူတို့လိုဖန်တီးခြင်းတဲ့သူတွေစိတ်ကြိုက်ဖန်တီးနိုင်ဖို့အများကြီးလွယ်ကူစေပါတယ်
။ It's become easier and easier for people to create content. Previously you needed a very expensive camera, a production studio, you'd need access.
တင်ဆက်ချင်တာတွေကိုဖန်တီးဖို့ပို့ပြီးတော့လွယ်လာပါတယ်။အရင်ကဆိုဈေးကြီးတဲ့ကင်မရာတွေလိုတယ်၊ထုတ်လုပ်ရိုက်ကူးဖို့စတူဒီယိုလိုတယ်၊ဖြန့်ဝေရေးလုပ်ဖို့နေရာလိုတယ်။အခုကျတော့ broadband မြန်နှုန်းတွေကအရန်ပိုများလာပြီ။ကွန်ပျူတာတွေရဲ့စွမ်းဆောင်မှုကလည်းပိုများလာပြီ။smartphone တွေရဲ့အစွမ်းကလည်းပိုထက်လာပြီ YouTube ပေါ်မှာကိုယ်ပိုင် channel line ဖန်တီးပြီးရင် smartphone ပေါ်မှာရိုက်ကူးဖန်တီးတိဖြတ်တာတွေကို app ကနေတစင်ချက်ချင်းတင်နိုင်ပါပြီတခြားသူတွေစိတ်ဝင်စားမယ့်အကြောင်းတွေကိုကိုကပြောပြဆွဲဆောင်နိုင်နေဆိုရင်ကိုယ့်ကိုကြည့်ကြမဲ့ပရိသတ်တွေရမှာပါအဲ့ဒါမျိုးနဲ့စီးပွားဖြစ်လုပ်လို့ရနေပါပြီ
ဒါကြောင့် online ပေါ်မှာရုပ်သံတင်ဆက်တဲ့လုပ်ငန်းဟာနောက်ထပ်အစပေါင်းများစွာတိုးတက်အောင်မြင်အောင်မဲ့အလားအလာရှိတယ်လို့လေ့လာတဲ့သူတွေကခန့်မှန်းထားကြပါတယ်online ပရိသတ်ကိုအခြေခံဖန်တီးထားတဲ့ဗီဒီယိုတွေကအခုကိုအကြောင်းအရာမျိုးစုံအတွက်ရှိနေပါတယ် game နဲ့မဆိုင်တဲ့ကိစ္စမျိုးဥပမာဒီကုန်ပစ္စည်းအမျိုးအစားစင်တူမှာဘယ်အမျိုးအစားကပိုကောင်းတယ်လဲဆိုတာကိုနှိုင်းယှဉ်ပြတာကစလို့မတက်ဆင်ရသေးတဲ့အိမ်တော်ပရိဘောကပစ္စည်းတွေကိုဘယ်လိုဆင်လို့ရတယ်လဲဆိုတာမျိုးနောက်ရေပိုက်ယူနေတာကိုရေပိုက်ပြင်သမားမခေါ်ဘဲနဲ့ကိုယ့်ဘာသာဘယ်လိုပြင်နိုင်တယ်လဲဆိုတာမျိုးနီးပေးလမ်းပြဗီဒီယိုမျိုးတွေအမျိုးစုံကို online ပေါ်မှာရှာဖွေကြည့်လို့ရနေတာပါအဲ့ဒီထဲမှာမှပရိသတ်မနည်းလာတဲ့ game လုပ်ငန်းကိုအခြေခံတဲ့ဗီဒီယိုတွေကိုဖန်တီးနေကြတာဖြစ်ပါတယ်။ game ကစားနည်းတွေ game set အသစ်တွေကိုဘယ်လိုဆင်ရတယ်လဲဆိုတာတွေတခါဒီ game နဲ့ခက်ခဲတဲ့အဆင့်ရောက်သွားလို့ရှိရင်ကြော်လွှားနိုင်အောင်လုပ်လို့ရတဲ့နည်းတွေကိုပြောနေတဲ့ဗီဒီယိုတွေကို YouTube ပေါ်မှာအများကြီးကိုတွေ့ရမှာပါ
။ Gaming is one of the most popular forms of entertainment. In terms of revenue, it eclipses movies, films, music. It is the biggest thing out there.
ကျော်ပြီးကနာရီတဲမှာ gaming ကပရိသတ်အများဆုံးကဏ္ဍတစ်ခုအနေနဲ့ရှိပါတယ်။ဝင်ငွေကိုပြောမယ်ဆိုရင်ရုပ်ရှင်ဂီတဇလန်းတွေတက်ကိုဝင်ငွေပို့ရတဲ့လုပ်ငန်းကြီးဖြစ်ပါတယ်။ game ဖန်တီးသူတွေကဒေါ်လာတန်းထောင်နဲ့ချီပြီးတော့အကုန်ခံဖန်တီးကြတယ်။ဒါက game ပရိသတ်အတွက်ကောင်းပါတယ်။ကိုယ်အကုန်ခံလိုက်တဲ့ငွေကြေးအတွက်နိုင်ပေါင်းများစွာဖျော်ဖြေမှုကိုပြန်ရပါတယ်။ရုပ်ရှင်ဆိုရင်2နာရီ3နာရီလောက်နဲ့ချီပြီးသွားတာမျိုးပါ။ဒါကြောင့်ဖျော်ဖြေရေးအတွက် game တွေကိုရွေးချယ်တဲ့သူတွေပို့ပြီးတော့များလာပါတယ်။အဲ့ဒါကြောင့်လေကျွန်တော်တို့လိုမျိုးဖန်တီးသူတွေအတွက်နောက်ထပ်စိတ်ဝင်စားစရာတွေဖန်တီးဖို့တွန်းအားဖြစ်စေပါတယ
်။ဂ ဂိမ်းနဲ့ဆိုင်တဲ့အွန်လိုင်းဗီဒီယိုတွေကိုကမ္ဘာတဝန်းကြီးကြတဲ့သူပမာဏအခုနှစ်ထဲမှာကိုသန်း900ချော့ပိုများနိုင်တယ်လို့ဂိမ်းဈေးကွက်ကိုလေ့လာသုံးသပ်နေတဲ့ Newzoo ကုမ္ပဏီကခန့်မှန်းထားပါတယ်TV ပေါ်မှာပြနေတာတွေကသူတို့နဲ့တိတ်ပြီးဆက်ဆက်လို့မရဘူးလို့ပြောကြတဲ့လူငယ်တွေပုံများလာနေတယ်လို့ဂိမ်းကစားရနဲ့ပတ်သက်တဲ့ရုပ်သက်အစီအစဉ်တွေကလည်းမရှိသလောက်ဖြစ်နေတဲ့အနေအထားမှာ Yorks Casto လို့ online ပေါ်မှာဂိမ်းနဲ့ပတ်သက်တဲ့အကြောင်းတွေကိုတင်ဆက်ပြသနေတဲ့ online အစီအစဉ်တွေကကြီးတဲ့သူတိုးနေအောင်မှဖြစ်ပါတယ်ရှင်